ဝင်ကြီးချုပ်မင်္ဂလာပါရှင
်မင်္ဂလာပါသူ
ဝင်ကြီးချုပ်နေနေပေါ့နော်အခုဒီလာမဲ့ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကနေပြီးတော့ဝင်ရောက်ရွေးခန့်နေပေါ့နော်ဒါဘလို့အကြောင်းကြောင်းလဲပေါ့နော်ဒီနောက်အစိုးရဖွဲ့တဲ့အခါကျရင်ရောဝင်ကြီးချုပ်တာဝန်ပေးမှဆိုရင်ရောဒီဝင်ကြီးချုပ်တာဝန်ကိုဆက်လက်ဆောင်ရွက်မယ်အနေထားရှိမလားရှင
်ဒါကလည်းအခုရွေးကောက်ပွဲလာတော့မယ်ယဟန်ရှင်လူများရဲ့ဆန္ဒနဲ့အညီသူတို့ရဲ့လူရင်းဆန္ဒဒါအတွက်ပြန်လဲရွေးခံပါမယ်မုရုံမဲဆန္ဒနဲ့တစ်ကပဲပြန်ရွေးခံပါမယ်အခုလက်ရှိလုံးနေတဲ့အတိုင်းလေလူမှုလက်ခံနေတဲ့အတိုင်းလူမှုနဲ့အတူလူရဲ့လူရင်းဆန္ဒလူရဲ့တည်ငြိမ်အေးချမ်းမှုလူမှုဘဝတွေဖွံ့ဖြိုးတိုးတက်မှုကိုအခုအတိုင်းပဲဒီတက်မကတိုးတက်အောင်ဆက်လက်ဆောင်ရွက်သွားပါမယ်လုံးလဲလုံးနေပါတယ်ရှေ့ဆက်လဲလုံးသွားအောင်မှာဖြစ်ပါတယ်ကိုယ့်ပြည်သူတွေကိုတင်ပေးလိုက်ပြီးတော့ပြည်သူရဲ့အကျိုးကိုနော်နေညာဆက်လက်ထမ်းဆောင်သွားမယ်လို့ဒီလိုပဲယုံကြည်ထားပါတယ်
ဟုတ်ကဲ့ရှင်ဒါဆိုရင်ဒီနောင်ဆိုးရတက်တမ်းမအောင်ဝင်ကြီးချုပ်ရာထူးအတွက်ဆက်လက်ဆောင်ရွက်သွားမယ်အနေထားရှိမလားရှင
်ဝင်ကြီးချုပ်လှုပ်တာမလှုပ်တာကတော့တပိုင်းသွားပါတယ်ပြည်သူရဲ့ကိုယ်စားလှယ်ဖြစ်ပြန်လဲရွေးခံမှာဖြစ်တဲ့အတွက်အရွေးခံရမယ်လို့လည်းယုံကြည်ပါတယ်ဒါကတော့မိမိဆန္ဒမဟုတ်ပါဘူးပြည်သူဆန္ဒကိုအလေးထားပြီးတော့ဖြစ်ဆက်တာပဲဖြစ်ပါတယ်ဝင်ကြီးချုပ်လှုပ်သည်ဖြစ်စေမလှုပ်သည်ဖြစ်စေမွန်ပြင်းတဲ့အတွက်ကဆက်လက်ဆောင်ရွက်သွားမှာပဲဖြစ်ပါ
ဟုတ်ကဲ့ရှင်ဟိုဝင်ကြီးချုပ်အနေနဲ့ပေါ့နော်ဒီမူတုံဇာတိဖြစ်တယ်ဆိုပြီးတော့လည်းသိရပါတယ်အခုရွေးကောက်ပွဲအတွက်ပေါ့နော်မဲဆွယ်စီယုံရေးအတွက်မူတုံဟိုမဲဆန္ဒနယ်ရောဘယ်နှခေါက်လောက်သွားပြီးပြီလဲဘလို့အခြေအနေတွေများတွေ့ရပါလဲရှင
်မဲဆန္ဒနယ်ကတော့အခုမဲလွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ချိန်မှာရတဲ့ချိန်မှာသွားပါတယ်ထိလက်ထိတွေ့ပါတယ်မတိုင်ခင်မှာလဲဝင်ကြီးချုပ်တာဝန်ထမ်းဆောင်တဲ့ဘဝမှာလဲမကြာခဏဆိုလို့ရောက်တော့ကိုမျိုးရဲ့ဖွံ့ဖြိုးတိုးတက်မှုကိုအခုမှတည်းမဟုတ်ဘ ਹੁ စွာဖွဲ့တတ္တတွင်ဝန်ကြီး၁၄နှစ်လောက်ကတည်းကရောက်ရှိပြီးတော့လုပ်ပေးတာဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူလူထုနဲ့ဟာအများအားထိတွေ့နေပါတယ်ရှစ်ဆက်လက်ထိတွေ့ပြီးတော့မှဆောင်ရွက်သွားမှာပဲဖြစ်ပါ
ဟုတ်ကဲ့ပါရှင်အခုပေါ့နော်အပြင်မှာကြားနေရတဲ့သတင်းစကားတွေရပါတော့ပြောင်စုကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကမဲဆွယ်စီယုံရေးတွေလှုပ်တဲ့အခါမှာပေါ့နော်ဒေတာကံတွေငွေကြေးထောက်ပံ့တာဒီအခြားပစ္စည်းထောက်ပံ့တာတွေရှိရဆိုပြီးတော့ပြောနေကြပါတယ်ဒီသတင်းစကားတွေရောမှန်ပါလားဝန်ကြီးချုပ်အနေနဲ့ဒီအပေါ်ဘယ်လိုတုံ့ပြန်ပြောချင်ပါလဲရှင
်ခုနပြောတဲ့ကောလာလာနဲ့ပြောဆိုချက်တွေကမမှန်ပါဘူးအစိုးရဟာပြည်ခံပြိုးဆိုတာဖြစ်ပါတယ်ဒီမဲဆွယ်ကာလမတိုင်ခင်ကတည်းကအစိုးရအနေနဲ့လူမှုဆန္ဒကိုလှုပ်ပေးတာပဲဖြစ်ပါတယ်အခုလွတ်တော်ကိုယ်စားလှယ်လောင်းများကြီးညာလိုက်ပြီးတဲ့နောက်ပိုင်းမှာလွတ်တော်ကိုယ်စားလှယ်လောင်းအားလုံးကဆင်းပြီးတော့မှမဲဆွယ်ဆုံးတဲ့ကာလမှာကော်မရှင်ကသတ်မှတ်ပေးတဲ့စည်းမျဉ်းစည်းကမ်းအတိုင်းဒါကိုပဲစနစ်တကျသုံးပြီးတော့မှစစ်ခံနိုင်တဲ့အခြေအနေလည်းရှိပါတယ်။တပြင်းတီးကြလှုပ်ပေးတာမျိုးအခုလိုကာလမှာမရှိပါဘူး။ဒါပေမဲ့လို့အစိုးရအနေနဲ့ဆောင်ရွက်တဲ့ဆောင်ရွက်ချက်တွေရှိပါတယ်။ဒါပြည်ခိုင်ဖြိုးလွတ်တော်ကိုယ်စားလှယ်လောင်းအနေနဲ့မဆိုင်ပါဘူး။ဒါကြောင့်မလို့အစိုးရဆောင်ရွက်နေတဲ့ဟာဒီကျွန်တော်ကိုယ်တိုင်ဝင်ကြုပ်ဖြစ်တဲ့ဒါတပိုင်းသွားပါတယ်တပိုင်းကလွတ်တော်ကိုယ်စားလှယ်အနေနဲ့သွားတဲ့ခါမှာကျွန်တော်ကိုယ်တိုင်အစိုးရရဲ့ကားဆောင်ရောင်းတခုမှမယူပါဘူးကိုယ်ဘာသာကိုယ်သွားပြီးတော့မှလူလူကြားထဲမှာတယောက်တည်းသွားတာပဲဖြစ်ပါတယ်
ရှင်ဒီ2010ရွေးကောက်ပွဲကာလတုန်းကပေါ့နော်ဒီပြည်အောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကမွန်ပါတီတခုကိုပေါ့နော်တည်ထောင်ပြီးတော့ဒီမွန်ပါတီကိုတည်ထောင်လိုက်တယ်ပေါ့နော်ဒီအဲ့မွန်ပါတီကဆိုရင်ပြည်အောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့သဘောထားလိုမျိုးဖြစ်နေတယ်ဒီကမဲရီကလည်းပြည်အောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကိုပဲရောက်မယ်ဆိုပြီးတော့ပါတီတချို့ကလည်းပြောဆိုနေရရှိပါတယ်ဒီပေါ်ဝင်ကြီးချုပ်အနေနဲ့ဗာများပြောချင်ပါလေရှင
်အဲ့တော့ဝင်ကြီးချုပ်အနေနဲ့ဒီဇာတိလည်းဖြစ်တယ်မွန်လည်းဖြစ်တယ်ဘယ်ပါတီပဲဖြစ်ဖြစ်မွန်ပြင်းတဲ့အတွက်လုံးမလို့ယုံကြည်ပါတယ်ဒါကြောင့်မလို့အဲ့ဒီအပတ်တုန်းကမဲဝင်ရွေးခံတဲ့မွန်ဒေသလုံးဆိုင်ရာကော်မတီကနော်ပါတီကနေလူတွေကလည်းအရွေးခံပါတယ်အရွေးခံလို့နိုင်တဲ့လူတွေလွတ်တော်မှာလည်းရှိပါတယ်အစိုးရအဖွဲ့မှာလည်းထည့်ပါတယ်ထည့်လိုက်တဲ့ခါကျတော့အလုံးစည်းစည်းလုံးလုံးလှုပ်သွားတဲ့ခါမှာနော်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ရဲ့သဘောထားဆန္ဒကိုအလုံးသိနာလေသွားတယ်ဒါကြောင့်မွန်ပြည်နယ်ကိုတစည်းတစ်လုံးနဲ့သွားလို့အခုလိုအေးချမ်းနေတဲ့ဖွံ့ဖြိုးတိုးတက်နေတယ်ဒါကြောင့်မလို့မွန်ဒေသလုံးဆိုင်ရာမွန်ဒေသလုံးဆိုင်ရာပါတီပါပဲပြည်ခိုင်ဖြိုးပါတီကလည်းပြည်ခိုင်ဖြိုးပါတီပါဒါမဲ့မွန်လူမျိုးမွန်ဒေသနော်မွန်ပြည်နယ်အတွက်လှုပ်တာဖြစ်တဲ့တကြောင်ရည်မှန်းချက်ထားပြီးတော့မှအေဂျင့်တည်ငြိမ်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလှုပ်တဲ့ခါကျတော့တစည်းတစ်လုံးနဲ့သွားတဲ့အတွက်ဒါပဲရှိပါတယ်ခုနဒီဘက်ကိုကူးပြောင်းတာဆိုတော့မဟုတ်ပါဘူ
းဖြစ်ရှင်ဒီမွန်ပြည်နယ်မှာဆိုရင်ပေါ့နော်ပြည်ပကိုတရားမဝင်သွားနေတဲ့ဒီသူတွေလည်းအများပြားရှိရပေါ့နော်ဒီသူတွေကမဲပြန်မပေးဘူးဆိုရင်ပေါ့နော်ဒီမဲပေးခွင့်ဆုံးရှုံးမဲ့အနေအထားတွေလည်းရှိနေတော့ဒီအပေါ်ဝင်ကြီးချုပ်အနေနဲ့ဒါလို့ဘလို့ဆောင်ရွက်ဖို့လိုမယ်လို့များထင်လဲတကယ်လို့ပေါ့နော်ဒီမှာရှိတဲ့သူတွေဒါမဲပေးမယ်ပြည်ပကိုတရားမဝင်သွားနေတဲ့လူတွေကမဲပေးခွင့်မရလို့မဲမပေးကြဘူးဆိုရင်တကယ်လို့အနိုင်ရမဆိုရင်ဒီရလက်ကတရားမျှတမှုရှိရလို့များဝင်ကြီးချုပ်တုံ့တက်မလားဘလို့များပြောလို့ရမလဲရှင်
ဒါကော်မရှင်ကချမှတ်တဲ့စီမင်းစည်းကမ်းရှိပါတယ် မဲပေးသူခွင့်ရှိတဲ့လူတိုင်းမဲပေးနိုင်မှုအတွက်နောက်ဆုံးအချိန်ထိဆောင်ရွက်ပေးနေပါတယ်နိုင်ငံခြားသွားသည်ဖြစ်စေဒီမာသည်ဖြစ်စေခရီးလွန်သည်ဖြစ်စေကော်မရှင်ကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတိုင်းဆောင်ရွက်မယ်ဆိုတော့မဲပေးခွင့်ကိုမဆုံးရှုံးပါဘူးဒါကြောင့်မလို့ဒီဟာနဲ့ပတ်သက်လို့ကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းတိုင်းပြည်သူလူထုရောနော်ပါတီအသီးသီးရောဒီတိုင်းလိုက်တာသွားမယ်ဆိုရင်လွတ်လပ်၍မျှတသောရွေးကောက်ပွဲပဲဖြစ်သွားမှာပါ
ကဲပါရှင်ဒီနောက်ဆုံးပါရှင်ဒီမူးတုံမဲဆန္ဒနဲ့အမှတ်တက်မှာဆိုရင်ပေါ့နော်ဝန်ကြီးချုပ်ဝင်ပြိုင်မဲ့ဒီနေရာမှာဆိုရင်တိုင်းသားစည်းလုံးညီညွတ်ရေးပါတီရှိတယ်ဒီမိုကရေစီအင်အားစုပါတီရှိတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိမယ်ဒီမွန်မျိုးသားပါတီရှိမယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရှိမယ်ပေါ့နော်ဒီပါတီတွေတဲကဘယ်ပါတီရောက်ကိုယ်စားလှယ်လောင်းနဲ့များအကျိတ်နဲ့ရှင်ပြိုင်ရမယ့်နေထားများဘယ်လိုများရှိမလဲရှင
်မရှိပါဘူးကြိုက်တယ်လို့ရှင်ပြိုင်နိုင်ပါတယ်ကျွန်တော်အနေနဲ့လည်းသူတို့ပေါ်မှာဘာမှကောင်းတဲ့မရှိပါဘူးလွတ်လပ်စွာရှင်ပြိုင်နိုင်ပါတယ်လွတ်လပ်စွာမဲဆွဲစည်းုံနိုင်ပါတယ်ကျွန်တော်နဲ့ရှင်ပြိုင်မယ်ဆိုတော့ကျွန်တော်ဒီဇာတိလက်ဖြစ်တဲ့အရင်ကတည်းကလည်းအစင်လာရှိတယ်ဒါကတော့ဒီအကြောင်းပြောစရာမရှိပါဘူးရှင်ပြိုင်လို့လူမှုဆန္ဒပါပဲလူမှုကြိုက်တဲ့လူပေးနိုင်ပါတယ်ဒါပါပဲ
ဟုတ်ကဲ့ပါဝင်းကြီးချုပ်ကလို့ဖြစ်ပြရတဲ့ RFA ကျေးဇူးတင်ပါရှင
်အားလုံးကျေးဇူးတင်ပါတယ်သမီးတို့